ထိုင်းနိုင်ငံမှာတော့အစိုးရဆက်ကျင်ဆန္ဒပြသူတွေအနေနဲ့မနေ့ကညီညီညာညာတန်းစီချီတက်ကဝန်ကြီးချုပ်ထရပ်ပေးရေးဖွဲ့စည်းပုံအသေးရေးဆွဲရေးနဲ့ဘီရင်စနစ်ပြောင်းလဲရေးမေးခွန်းတွေကိုဟောပြောခဲ့ကြပါတယ်။ဆရာနာသိန်းကောင်းဆောင်ဟောင်းဝန်ကြီးချုပ်ပရာဂျက်ချန်ဝန်ချာအနေနဲ့ဥပဒေစုံနှိမ်နှင်းဖို့ချိန်ချောက်တာအပြင်အရင်ဆန္ဒပြကောင်းဆောင်များစွာကိုဘီရင်စနစ်စော်ကားမှုနဲ့တရားစွဲခဲ့ပေမဲ့ဒီဆန္ဒပြပွဲတွေဟာဒီသတင်းပတ်ထဲပိုအင်အားကောင်းလာနေပါတယ်။ရှားကနန်းတွေနဲ့ချီတဲ့ဆန္ဒပြသူတွေအနေနဲ့လည်းဘန်ကောက်မြို့အနောက်မြောက်နဲ့အရှိတောင်ဘက်ရှိနွန်ထဘူရီနဲ့ဘက်ဂနာရက်တွေမှာစီဝေးဆန္ဒပြခဲ့ကြပါတယ်။အသက်24နှစ်ရဲ့မကြာခင်ကဖွဲ့ရခဲ့တဲ့အေးလို့သူ့အိမ်ထဲမှာပြောလာတဲ့အကြောင်းတွေကဒီဖောက်ပြန်တဲ့အာဏာရှင်စနစ်တန်နှစ်ပေါင်းကြာရှည်ခံစားလာနေရပြီးဒါကြောင့်ပြည်သူအသံကိုထင်ဟပ်စေမဲ့ရွေးကောက်ပွဲတွေအလိုရှိတယ်လို့ဟောပြောခဲ့ပါတယ်။ဒီဆန္ဒပြသူတွေကဝင်ကြီးချုပ်ပရာယတ်အနေနဲ့သူ့အာဏာသိမ်းအစိုးရကိုတရားဝင်စေဖို့စိတ်ကြိုက်ဖွဲ့စည်းပုံနဲ့ရွေးကောက်ပွဲကျင်းပခဲ့တာဖြစ်တယ်လို့ဆိုနေချိန်မှာဝန်ကြီးချုပ်ဘက်ကတော့မဲပေးခဲ့တာကတရားမျှတမှုရှိတာမို့နှုတ်ထွက်စရာမလိုဘူးလို့ပြန်ပြောထားပါတယ်။ဘုရင်နန်းတော်အနေနဲ့တော့ဘလို့ကြီးညာချက်မှမထုတ်ပေမဲ့လက်ရှိဘုရင်ကတော့ဒီဆန္ဒပြသူတွေအပေါ်လဲအားလုံးလိုပဲမေတ္တာထားပါတယ်လို့ပြောခဲ့ပါတယ်။